ဟုတ်ကဲ့နှစ်ရက်ကြာကျင်းပသွားတဲ့ဒီနိုင်ငံလုံးဆိုင်ရာပါတီနီလာခံပြီးချမှတ်တဲ့ရှေ့လုပ်ငန်းစဉ်5ရက်ထဲမှာဒီမိုကရေစီဖော်ဆောင်နိုင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတာပါပါတယ်အဲ့တော့ဒီဖွဲ့စည်းပုံပြင်ဆင်ရေးအတွက်ဘာတွေစလုပ်ဖြစ်မလဲရှင်ဟုတ်ကဲ့
ဒီဥစ္စာလေအလွန်ထိတ်မွေ့ပါတယ်နောက်ကျွန်တော်တို့ကပုံမှန်လေးလေးကြီးအားလုံးလည်းပြောလို့မရအောင်အဖြစ်လို့ဆိုတော့ကျွန်တော်တို့လုပ်နေရတာကတမလို့ဒီပိုင်းနဲ့ကျွန်တော်တို့တွေ့ဆုံပြီးတော့လောက်အောင်မှာဖွဲ့စည်းပုံအခြေခံဥပဒေကကံမတော်မပါဘဲနဲ့လည်းပြင်ဆင်လို့မရအောင်အဲ့တော့နီလန်ပေါင်းစုံနဲ့အားလည်းစဉ်းစားတယ်နီးမျိုးစုံနဲ့ကြိုးစားတယ်အဲ့ဒါဆက်လက်ပြီးတော့ကြိုးစားနေမှာပဲလို့ဒီလူတွေကိုစီးပေးတာပါကျွန်တော်တို့မရလို့မပြောနိုင်လို့မလုပ်တော့ဘူးလို့အဲဒီလိုထင်မှာလည်းဆိုပါတယ်အဲကြောင့်ကျွန်တော်တို့ဒီဟာကိုတက်ပြီးတော့ထဲလာတယ်အခိုင်အမာလည်းကြိုးစားနေပါ
ဟုတ်ကဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်ဖို့ဆိုပြီးတော့တက်မတော်ကသူတို့သဘောထားကိုတော့ဒီတိတိကျကျထုတ်ပြန်ထားတာရှိပါတယ်အခုအင်္ဂလိပ်ဘက်ကလည်းဒီမိုကရေစီနဲ့ကိုက်ညီတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတဲ့အခါကျတော့ဒီလိုအခြေအနေနှစ်ခုတွေမှာဥပမာသဘောထားတိုက်ဆိုင်မှုတွေရှိပါမလားဥပမာသွေးနှင်းညှိနှိုင်းတဲ့နေရာမှာဥပမာဘလို့အခက်အခဲမျိုးတွေရှိနိုင်ပါသလဲအင်္ဂလိပ်ဘလို့သုံးသပ်ပါလဲရှင်
အဲ့ဒါအခုလိုပေါ့တက်မတော်ရဲ့ယက်တီချက်ဆာတက်မတော်အတွက်တဆန့်တဲ့ကိုဒီမိုကရေစီကိုလိုလားနှိမ့်သက်တဲ့သဘောအော်ပါလာအောင်အဲ့လိုကြိုးစားမှာသူတို့ကဖွဲ့စည်းပုံအခြေခံဥပဒေကာကွယ်ရေးဆိုတာနိုင်ငံအတွက်အကျိုးရှိမဲ့နိုင်ငံရေးစနစ်တစ်ခုပေါ်ရေးပါစဉ်းစားလာနိုင်ဖို့အဲ့လိုကြိုးစားမှာအဲ့ဒါကြောင့်တိတ်ဟိုပြတ်ပြတ်သားသားကြီးဟိုကြမ်းကြမ်းတမ်းတမ်းကြီးပြောလို့လည်းမရပါဘူးအလွန်သိမ်မွေ့ပါတယ်
ဟုတ်ကဲ့ဆိုတော့ပြည်သူတွေထိခိုက်နစ်နာမှုအ ਨੇ ဆုံးနီးလန်းတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မယ်လို့ဒီမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ပြောသွားတာလည်းတွေ့ရပါတယ်ဆိုတော့ပြည်သူတွေထိခိုက်နစ်နာမှုအ ਨੇ ဆုံးနီးလန်းဆိုတဲ့နေရာမှာငရုဘက်ကဘလို့အချက်တွေကြောင့်အခုလိုမျိုးပြောတာပါလဲရှင်ဘလို့ပုံစံနဲ့ဖြစ်နေရှင်ဟုတ်ကဲ့
အမျိုးသားရင်းများစီရင်ပုံမှာအခြေခံပြီးတော့လုပ်မှာကျွန်တော်တို့ဟောအကျံဖတ်တဲ့နီးနော်အင်အားသုံးတဲ့နီးကိုကျွန်တော်တို့မလုပ်ပါဘူးဘယ်တော့မှမလုပ်ပါဘူးအဲ့ဒီသဘောပါ
ဟုတ်ကဲ့ဆိုတော့2020ရွေးကောက်ပွဲမတိုင်ခင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလုပ်ငန်းတွေစနိုင်မယ်လို့အင်္ဂရုပြောနိုင်မလားရှင့
်အဲ့ဒါလိုအတင်းကြတော့မပြောနိုင်ဘူးဒါပေမဲ့အချိန်ခံပြီးဖြစ်ပေါ်လာနိုင်ဖို့တော့အများရန်လည်းကြိုးစားနေမယ်အများရန်လည်းမျက်ကြည်မပြတ်ရှိနေမယ်
ဟုတ်ကဲ့ဆိုတော့2012ကြာပြတ်ရွေးကောက်ပွဲတွေက NLD ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုပြီးတော့ဒီဝင်ခဲ့ပါတယ်2015ရွေးကောက်ပွဲမှာပါလေဒါပေမဲ့တကယ်လက်တွေ့မှာပုံမှန်436ပြင်ဆင်ရေးဆိုတဲ့ဂျိုးပန်းတဲ့နေရာမှာတော့ဒီအဆင်မပြေဘူးအခက်အခဲတွေရှိရဲဆိုတဲ့အခါကျတော့စင်ပြေသွားနိုင်ဖို့ဖွဲ့စည်းပုံကိုပြင်နိုင်ဖို့အတွက်အဓိကဘယ်အချက်ကအရေးကြီးဆုံးလဲလို့အငယ်သုံးသပ်ပါလဲရှင
်ဒီမိုကရေစီကိုချစ်မြတ်နိုးတဲ့စိတ်ဓာတ်တွေတနိုင်ငံလုံးပြည်သူအလုံးနှလုံးစိတ်ဝမ်းထဲမှာစွဲနေတဲ့အခြေအနေအဲ့လိုအခြေအနေမှာကျွန်တော်တို့အခုနခက်ခဲတွေပြည်လဲတော့မှာပါ
ဟုတ်ကဲ့ဒါပြင်လဲအခုကျင်းပသွားတဲ့ဒီညီလာခံအပြီးမှာပေါ့နော်ဒီငိမ့်ချမ်းရေးအမျိုးသားပြန်လဲတင့်မြက်ရေးလုပ်ငန်းစဉ်တွေအတွက်ကိုရောဘလို့မူဝါဒအစ်စ်တွေနဲ့ဆောင်ရွက်မယ်လို့အငယ်ဦးညောင်ဝင်းတို့ NLD ပါတီနေတဲ့ဆုံးဖြတ်ခဲ့တာရှိလဲရှင
်ညီလာကတော့ချောချောမုံမွေးကြည့်မယ်ကျန်းကျန်းတန်းတန်းရှိမယ်ဒါပေမဲ့ force အားတော်တော်မတုံးဘူးအဲ့တော့တတ်နိုင်စမြဒီမိုကရေစီစနစ်ရဲ့ကောင်းကျိုးတွေကိုနားလည်လာနိုင်အောင်ပြညာပေးခြင်းလုပ်ငန်းတွေလည်းအများကြီးလုပ်ဖို့လိုအောင်လို့ထင်ပါတယ်
ဟုတ်ကဲ့အခုညီလာခံတက်လာကြတဲ့ကိုယ်စားလှယ်တွေအနေနဲ့လေသူတို့တက်ဆိုင်ရာတိုင်းနယ်ပြည်နယ်တွေနဲ့ပတ်သက်ပြီးနိုင်ငံရေးစာတမ်းတွေတင်တဲ့အခါမှာအဓိကဘလို့စိတ်ဝင်စားစရာဘလို့အရေးအကြီးကြီးတဲ့အကြောင်းအရာတွေပါလာတာမျိုးတွေ့ရတာရှိလဲရှင်ဟုတ်ကဲ့
ကျွန်တော်တို့လည်းအားလုံးချုပ်ပြီးတော့ပြောလို့ရှိရင်တော့နယ်မြေတွေကတင်လာတာမိမိတို့ဒေသအကျိုးစီးပွားနဲ့ဒေသတွေအခါပေါ်အခြေခံပြီးတော့တင်လာတယ်အားလုံးကတိကျမကသောစိတ်ကူးမျိုးတိကျမကသောရည်ရွယ်ချက်မျိုးရှိစေခြင်းနဲ့သူရာနိုင်ငံရေးရအပြောင်းလဲနိုင်ငံရေးရအကျိုးရှိမဲ့အပြောင်းလဲအတွက်အဲ့ဒါမျိုးအငဲလိုမျိုးလင်းပါအဲ့တော့အခုတက်လာတဲ့အချိန်မှာတော့အဲ့ဒါပါတော့ပါပါတယ်နေသေးတယ်လို့အငဲလိုမြင်ပါ
ဟုတ်ကဲ့နိုင်ငံရဲ့စီးပွားရေးပေါ့နော်ဖွံ့ဖြိုးတိုးတက်ရေးနဲ့စီးပွားရေးဘိုင်းတွေမှာရော NLD ပါတီအနေနဲ့အစိုးရကိုဘလို့ပံ့ပိုးနိုင်ဖို့အတွက်မူဝါဒအစ်စ်တွေချမှတ်နိုင်ခဲ့တယ်လို့ပြောနိုင်မလဲရှင
်ကျွန်တော်တို့လက်ရှိမြန်မာနိုင်ငံစီးပွားရေးနဲ့ပတ်သက်ပြီးတော့ပါတီကဖွဲ့စည်းထားတဲ့စီဝါရေးကော်မတီနဲ့အများအားထိတွေ့ဆက်ဆက်ပြီးလုပ်နေပါတယ်။စီဝါရေးနဲ့ပတ်သက်ပြီးတော့ပြောရရင်တော့အားလည်းကျေနပ်ပါတယ်။စီဝါရေးအခြေအနေဒီမှာရှိနေတဲ့စီဝါရေးအခြေအနေလောကလုံငါကင်ကအခြေအနေတွေကအမှန်တကယ်ပဲမကြင်တိုးတက်လာမယ်။တိုးပွားလာမယ်။အဲ့ဒါကိုယုံကြည်ပါတယ်
။ဟုတ်ကဲ့အငယ်ဦးညောင်ဝင်းခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်။